မြောက်ကိုရီးယားရဲ့စီးရီးချင်းချောင်းမှုသတင်းတွေပေါ်ဆိုရင်ပြီးမြန်မာနိုင်ငံကိုပြန်သွားကြတဲ့တောင်ကိုရီးယားရောက်မြန်မာအလူသမားတချို့ရှိကြောင်းမြန်မာအရေးလှူရှားသူတွေကပြောပါတယ်သမ္မတထရန့်တက်လာပြီးနောက်ပိုင်းအမေရိကန်နဲ့မြောက်ကိုရီးယားအပြန်အလှန်စီးရီးချင်းချောင်းမှုတွေတိုးလာခြင်းမှာပဲမြောက်ကိုရီးယားဘက်က6ကြိမ်မြောက်နျူကလ িয়ার စမ်းသပ်မှုတွေပြုလုပ်မလားဆိုတဲ့စိုးရိမ်မှုတွေထွက်နေတာပါမန်အင်ဂျင်နိုင်ကဆက်ပြီးပြောပြမှာဖြစ်ပါတယ
်အခုလိုကိုရီးယားကျွန်းဆွယ်မှာစီးရီးတက်မာမှုသတင်းတွေကြောင့်တောင်ကိုရီးယားနိုင်ငံမှာရှိတဲ့မြန်မာအလုပ်သမားတချို့အခြေအနေတွေကိုစိုးရိမ်ပြီးမြန်မာနိုင်ငံကိုပြန်သွားကြကြောင်းတောင်ကိုရီးယားနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်နေတဲ့မြန်မာအရေးလှုပ်ရှားနေသူကိုရန်နိုင်ထွန်းကပြောပြပါဗျ
။ဒီကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့မြန်မာအများစုကတော့သူဒီစိုးရိမ်မကင်းတော့ဖြစ်ကြတယ်ပေါ့လေ။မြောက်ကိုရီးယားနေပြီးတော့တုံးကြီးစမ်းသပ်မှုတွေပြုလုပ်တော့မယ်ဆိုပြီးတော့ပြည်ညာနဲ့အချိန်ပေါ့ဗျာ။ဒီလိုဒီအမေရိကန်ဘက်ကလည်းသူဒီစစ်တမ်းမွေးတွေကိုရီးယားကျုံ့ဆော်သူကိုခေါင်းဝင်လာပြီဆိုရအတိုင်ကြားရတဲ့အချိန်မှာအချို့တော့ပုံမှန်ဒါလေးသိမများပါဘူး၁၀ခန်းတော့ပဲရှိပါတယ်ကျွန်တော်လည်းသိရချင်းကြီးရဲ့လူ၃လောက်ဆိုရင်အဲ့လိုပဲသူပြန်သွားကြတယ်ပေါ့ဒ
ါကိုရီးယားကျွန်းဆွယ်မှာအမေရိကန်စစ်သင်္ဘောတွေရောက်လာပြီးပူးတွဲစီရေးလေ့ကျင့်တာဟာကြောင်ကြကြစီရေးချင်းချောက်မှုတစ်ခုလို့မြောက်ကိုရီးယားအစိုးရကဆွဆွဲပြောဆိုခဲ့ပါတယ်ဒါအပြင်အလွန်အကျွံ့ရန်ဆလာမယ်ဆိုရင်သူတို့ရဲ့တပ်တွေကနေအချိန်မီွေးတုံ့ပြန်တိုက်ခိုက်မှာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရအဘော်သတင်းစာမှာဖော်ပြထားပါတယ်။အခုလိုမြောက်ကိုရီးယားဘက်ကရန်လိုတုံ့ပြန်မှုတွေနဲ့ပတ်သက်လို့တောင်ကိုရီးယားနိုင်ငံပြည်သူတွေကြားမှာစိုးရိမ်မှုတွေတိတ်မရှိကြောင်းကိုရန်နိုင်ထွန်းကပြောပါတယ်။ဘာကြောင့်မလဲ
။တောင်ကိုရီးယားပြည်သူပြည်သားတွေရဲ့ဒီ40ရာခိုင်နှုန်းလောက်ကတောင်နဲ့မြောင်းနဲ့ပေါင်းစည်းရေးကိုသူတို့စစ်ဆင်မှာအားရရှိရပါလေ။နိုင်ငံကဘာလို့လဲဆွေမျိုးသားချင်းအရင်းချတွေဖြစ်တယ်လို့လည်းသူတို့ကခံယူကြကြတယ်။အဲတော့အရင်းအရင်းတွေကပါမြောက်ကိုရီးယားစင်းရဲတက်တမှုတွေဖြစ်လာပြီးအစားအသောက်တွေရှားပါးလာပြီးဆိုလို့ရှိပြည်သူပြည်သားတွေငတ်လာပြီးဆိုရင်တောင်ကိုရီးယားနေပြီးတော့စံနေအကျွေးတွေနွားတွေအဲအသားတွေစားစာရိခါတွေကိုရင်းလို့မြောက်ကိုရီးယားဘက်ကိုတင်ပို့နေတယ်။မြောက်ကိုရီးယားပြည်သူတွေလောက်ကန်အစဉ်ပြောင်းဆိုပြီးတော့လည်းတောင်ကိုရီးယားအစိုးရဘက်ကနေပြီးမြောက်ကိုရီးယားနဲ့တောင်ကိုရီးယားနဲ့ဆက်ရှောက်မှအားလာပြီးသမှုစုံတွေပြီးဆောက်ပြီးတော့နောက်ကလေးပြည်သူလှုပ်ရအောင်လှုပ်ပေးနေတယ်။တောင်နဲ့မြောင်းနဲ့အချင်းများတကယ်ဟောလေဘုံပြူပြူခဲ့တော့ဆစ်ချစ်ခဲ့ရင်တော့မှတောင်ကိုရီးယားဘက်ကဘယ်လိုခိုင်ကားလဲဆိုတော့ဘာလို့လဲဆွေမျိုးသားချင်းနဲ့အရင်းအကြီးတွေဖြစ်တယ်။ကြောင်နဲ့ကြောင်နဲ့ဒီဘက်မှာလည်းမျိုးတွေရှိတယ်။ဟိုမှာလည်းမျိုးတွေရှိတယ်။အဲ့တော့တကယ်ဖြစ်ရင်တော့မှတောင်ကိုရီးယားကိုနောက်ကလေးစူးစူးဝါလင်းနဲ့ပြစ်တာတို့ခတ်တာတို့လှုပ်လိုက်မယ်လို့သူတို့တော်တော်များများကပေါ့လေယူဆထားကြဘူး။
မြောက်ကိုရီးယားဘက်ကသူတို့ရဲ့ဒုံးကျည်တွေကိုဂျပန်နိုင်ငံအနီးပင်လယ်ပြင်မှာဖောက်ခွဲဆန့်သတ်မှုတွေပြုလုပ်လေရှိတဲ့အတွက်မြောက်ကိုရီးယားရဲ့စစ်ရေးလေ့ကျင့်မှုသတင်းတွေဟာဂျပန်နိုင်ငံမှာအဆက်မပြတ်ထုံးလွှင့်ပြသနေတယ်လို့ပြည်သူတွေကြားမှာလည်းနှိုးကြမှုတွေရှိနေတယ်လို့ဂျပန်နိုင်ငံမှာနှစ်ပေါင်းများစွာနေထိုင်နေတဲ့မြန်မာအရေးလှုပ်ရှားနေသူဦးတောင်မြင့်ဦးကပြောပါတယ
်။အဲ့ဒါလည်းဟုတ်တယ်ပြောနေကြတယ်ချိန်တိုင်းပဲပြောဆိုနေကြတယ်။ဂျပန်ချင်းချင်းလည်းပြောင်းလောင်ပြီးတော့ပေါ့လေ။ဟိုအဲ့ငါဘုံထုတ်လဲဆိုရင်ဘာလို့မလဲငါကတော့ဒီ mask တက်လာခဲ့မယ်ငါတော့ဒီ helmet ဆောင်းလာခဲ့မယ်အဲ့လိုမျိုးတွေတော့ပြောင်းလောင်တဲ့ပုံစံမျိုးတော့ပြောနေကြတယ်ဒါအားလုံးကတော့သိတယ်လေဒါလိုမျိုးတွေလုပ်ရင်လောက်နဲ့အဲတကယ်ပြည့်မခတ်မယ်ဆိုရင်မလုံလောက်ဘူးဆိုတာ
အထူးသဖြင့်မြောက်ကိုရီးယားဘက်ကဒုံးကျည်တကယ်ပြစ်ခတ်ခဲ့မယ်ဆိုရင်ဂျပန်ပြည်သူတွေဘလို့ပြင်ဆင်နိုင်တယ်လဲဆိုတဲ့မေးခွန်းတွေကိုဂျပန်သတင်းမီဒီယာတွေကအစိုးရကိုမေးနေကြောင်းဦးတောင်မြင့်ဦးကအခုလိုပြောပါတယ
်။ဒီဂျပန်စစ်တမ်းနောက်ကျရဲ့ဒီ home ဟိုဘော home base မှာနေပြီးတယ်။ဒီပြည်ရဲ့စံတပ်မှုလုံတော့ကဂျပန်ရဲ့ဒီပေါ်ဖြားပိုင်းပေါ့အောက်မေနားမှာကြားတယ်။အဲအောက်မေနဲ့မနီမနားမှာပေါ့အဲ့ရကြတော့အဲ့နာမှာရှိတဲ့အဲဂျပန်ကတော်လေးကိုအတိုင်ကျကျကြားရတယ်ဆိုတာမျိုးဟိုဖြစ်တယ်ပေါ့လေအဲ့တော့သူကပြန်ပြန်လို့အဲ့အောင်မူနာမှာကြားတဲ့ဘုံနဲ့ဟိုကပြစ်တဲ့အချိန်နဲ့အလုံးတလိုက်7မိနစ်လောက်ပဲကြားတယ်ပေါ့ဒါကြောင့်အကြိမ်များနောက်ပြစ်လိုက်လို့ဒီကောင်ရောက်မယ်ဆိုရင်လည်းဒီဟာ7မိနစ်လောက်ပဲချိန်ကြာလိမ့်မယ်ဒီ7မိနစ်အပြည့်မှာဘာတွေလုပ်ရမှာလဲအဲဘယ်ဟိုကြွားရမှာလဲအဲဒါမျိုးတွေမရှိတဲ့ပုံမှာမီဒီယာတွေမှာပြောဆိုနေတာမျိုးတွေတော့ရှိကြပါတ
ယ်။ဧပြီလ25ရက်အင်္ဂါနေ့ကမြောက်ကိုရီးယားတပ်မတော်တီထောင်ချင်း85နှစ်ပြည့်အထိမ့်အမှတ်အဖြစ်မြောက်ကိုရီးယားစစ်တပ်ဟာသူတို့ရဲ့စစ်ရေးလေ့ကျင့်မှုကိုအကြီးအကျယ်လုပ်ခဲ့တယ်လို့ပြစ်ခတ်ဆန့်သက်မှုတွေကိုလည်းပြုလုပ်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်ရဲ့နျူကလ িয়ার စွမ်းအင်3ရေငုပ်သင်္ဘော USS Michigan ဟာကိုရီးယားကျွန်းဆွယ်ကိုရောက်ရှိလာပြီးအမေရိကန်လေယာဉ်တင်သင်္ဘော USSကော့ဗင်ဆန်နဲ့အတူတောင်ကိုရီးယားဂျပန်စစ်သင်္ဘောတွေနဲ့ပူးပေါင်းပြီးပင်လယ်ပြင်မှာ စီရေးလေ့ကျင့်နေကြပါရဲ့ရှင်။